မေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ဒုတိယကြိမ်မြောက်နိုင်ငံတော်အခြေပြမင်းငုံးကိုဒီကနေ့ညပိုင်းမှာပြောကြားဖို့ရှိပါတယ်။အမေရိကန်အောက်လွှတ်တော်မှာကမကြခင်တုန်းကပဲဒီမိုကရက်ပါတီကအနိုင်ရပြီးတော့လွှမ်းမိုးထားတာဖြစ်ပြီးလူနည်းစုနဲ့အမျိုးသမီးလွတ်တော်အမတ်တွေလည်းဒီမိုကရက်လွှမ်းမိုးတဲ့လွတ်တော်အသစ်မှာစံချိန်တင်လောက်အောင်အရေးအတွက်တွေများပြနေတဲ့ကာလဖြစ်ပါတယ်။ဒီကနေ့ညသမ္မတမင်းငုံးတိုင်ရင်အခြေအနေတွေကို Pesti Wada Kusawara သတင်းပေးပို့ထားတာကိုကျွန်တော်ဆက်ပြီးတော့ပြောပြပါမယ်။တကယ်တော့ပြီးခဲ့တဲ့ဇန်နဝါရီလ29ရက်နေ့တုန်းကနိုင်ငံတော်အခြေပြမိန်ကွန်းကိုသမ္မတထရမ့်ကပြောရမှာပါဒါပေမဲ့လည်းအဲ့ဒီတုန်းကအစိုးရရန်နရာတချို့ရပ်တန့်နေတာကြောင့်အောက်လွှတ်တော်ရဲ့ဥက္ကဋ္ဌနန်စီဖလိုစီကအစိုးရလုပ်ငန်းတွေအလုံးပြန်လည်ပတ်တော်မှလွှတ်တော်မှာမိန်ကွန်းလာပြောဖို့သမ္မတထရမ့်ကိုတားမြစ်ခဲ့ပါတယ်အခုတော့အစိုးရအလုံးပြန်ပြီးတော့လည်ပတ်နေပြီမို့ငကိုတုန်းကစီစဉ်ထားတဲ့အချိန်ထက်တပတ်နောက်ကျပြီးဒီကနေ့ညမှာသမ္မတထရမ့်လွှတ်တော်အတွင်းမိန်ကွန်းပြောပါလိမ့်မယ်မက္ကဆီကိုနယ်စပ်တလျှောက်တိုင်းကာယန်ရေးအသုံးစရိတ်ချပေးဖို့ကိစ္စမှာသမ္မတနဲ့ဒီမိုကရက်လွှတ်တော်အမတ်တွေကြားမပြေမလည်ဖြစ်ခဲ့တာကြောင့်အမေရိကန်သမိုင်းမှာအကြာရှည်ဆုံးအစိုးရရန်နေရာတွေရပ်တန့်ခဲ့ရပါတယ်။စုစုပေါင်း35ရက်ကြာပြီးမှလုပ်ငန်းတွေအားလုံးပြန်လည်ပတ်နိုင်ခဲ့တာပါ။ဒီကနေ့ညပြောမယ့်မိန်ကွန်းဟာသူ့အပေါ်ယုံကြည်မှုတွေပြန်ပြီးတော့ရှိလာအောင်သမ္မတထရမ့်ကကြိုးပမ်းမဲ့မိန်ကွန်းဖြစ်လိမ့်မယ်လို့အမေရိကန်တက္ကသိုလ်လွှတ်တော်နဲ့သမ္မတဆိုင်ရာလေ့လာရေးအဖွဲ့ရဲ့ညွှန်ကြားရေးမှူးDavid Barker ကပြောပါတယ်
His entire goal right with the state of the union is going to be to try to
သမ္မတထရမ့်ရဲ့နိုင်ငံတော်အခြေပြမိန်ကွန်းယူရချက်ကတော့သူ့ရဲ့နိုင်ငံရေးရည်တည်ချက်ကတကယ်ပဲခိုင်မာအကောင်းနေတယ်အားနည်းမှုတွေမရှိဘူးဖြစ်ခဲ့တာတွေမှာသူ့ဘက်ကအရေးနိုင်တာမရှိဘူးသူနဲ့ပတ်သက်ပြီးသတင်းတွေမှာဖော်ပြနေတာတွေမဟုတ်ဘူးဆိုတာကိုသူပြန်ရှင်းပြမယ်သဘောပါပဲ
ဒီကနေ့ပြောမယ့်နိုင်ငံတော်အခြေပြမိန်ကွန်းအခမ်းအနားမှာထူးခြားချက်တစ်ခုရှိမှာကတော့အမျိုးသမီးလွတ်တော်အမတ်တွေအားလုံးဝစ်ဆုံအဖြူဝစ်ဆင်ပြီးအခမ်းအနားကိုတက်ရောက်ကြဖို့အောက်လွှတ်တော်ဒီမိုကရက်တစ်အမျိုးသမီးရေးရာအဖွဲ့ကစီစဉ်ထားတာပါပဲ1920ခုနှစ်တုန်းကအမျိုးသမီးတွေမဲပေးပိုင်ခွင့်ရရှိရေးလှုပ်ရှားမှုကိုဂုဏ်ပြုတဲ့အနေနဲ့အခုလိုစီစဉ်တာပါ2019ခုနှစ်မှာသမ္မတထရမ့်နိုင်ငံတော်အခြေပြမိန်ကွန်းပြောခဲ့တုန်းကဒီမိုကရက်လွှတ်တော်အမျိုးသမီးအမတ်တွေအဖြူရောင်ဝစ်ဆုံဝစ်ခဲ့ကြပါသေးတယ်အဲ့ဒီတုန်းကရည်ရွယ်တဲ့အတိတ်ပဲကတော့သမ္မတထရမ့်အစိုးရလက်ထက်မှာအမျိုးသမီးအခွင့်အရေးတွေကိုဖိနှိပ်မှာစိုးရိမ်လို့ပါပဲဒီနှစ်အဖြူရောင်ဝတ်တဲ့ရည်ရွယ်ချက်ကတော့တစ်မျိုးပါအမျိုးသမီးတွေရဲ့စီးပွားရေးနဲ့သူတို့ရဲ့မိသားစုတွေအတွက်လုံခြုံရေးတွေတိုးမြင့်လာအောင်အားပေးတဲ့သဘောလို့ဆိုပါတယ်။အမျိုးသမီးနဲ့အမျိုးသားလူအားကတန်းတူဖြစ်ရေးဈေးသက်သာတဲ့ကလေးဆောင်ရှောက်မှုမိသားစုဆံပြီးချစ်ခင်ရင်းနှီးမှုရှိတဲ့လုပ်ငန်းခွင့်ရရှိရေးလိမ်ပိုင်းဆိုင်ရာစော်ကားမှုစတဲ့ကိစ္စတွေကိုပို့ပြီးတော့ကောင်းမွန်လာရေးအသိပေးတာလည်းဖြစ်ပါတယ်။ဒါပေမဲ့လည်းသမ္မတထရမ့်ကတော့ဒီလှုပ်ရှားမှုကိုအကောင်းဘက်ကမြင်မှာမဟုတ်ဘူးလို့ David Barker ကပြောပါတယ
်။ To him all of the women sitting out there wearing white is just
if you young with some what are that new community လွတ်တော်ထဲမှာဖန်နေကြတာကသမ္မတထရမ့်အတွက်တော့သူ့ကိုအကြီးအကျယ်ကန့်ကွက်နေကြတာလို့မြင်ပါပါပဲပြောသမျှတွေကိုအခမ်းအနားတက်ရောက်သူတဝက်လောက်ကလက်ခုပ်တီးအားပေးတာတွေမတ်တရဂုံပြူတာတွေလည်းမလုပ်ကြမှာသိကြပါတယ
်သမ္မတထရမ့်ကတော့သူတီဆောက်ချင်နေတဲ့နေဆက်တိုင်းကာယံရေးကိစ္စကိုဖြစ်မြောက်အောင်နိုင်ငံတော်ရဲ့ရေးပေါ်ကြီးညာချက်ကိုထုတ်ပြန်မဲ့သဘောတောက်ကြနေတော့ကအေးမွဲ့ပြောထားပါတယ
် Well I'm saying listen closely to the state of the union
နိုင်ငံတော်ခြေပြမိန်ကွန်းကိုတည်တည်ချာချာနားထောင်ဖို့ကျွန်တော်ပြောပါတယ်တိတ်ပြီးတော့စိတ်လုံရှားရမယ့်ကိစ္စကိုခင်ဗျားတို့တွေးကြပါလိမ့်မယ်လို့သမ္မတထရမ့်ကသတင်းတောက်တွေကိုအိမ်ပြီးတော့မှပြောခဲ့တာပါဒီကနေ့အခမ်းအနားမှာဒီမိုကရက်တွေဘက်ကတုံ့ပြန်တဲ့မိန်ကွန်းကိုပြောကြဖို့ရွေးချယ်ထားတဲ့သူကတော့ဂျော်ဂျီယာပြည်နယ်ရဲ့အုတ်ချုပ်ရေးမှူးဝင်ရောက်ရှင်ပြိုင်ကယ်တုန်းကအရေးနိုင်သွားခဲ့ရတဲ့အာဖရိကနယ်ပွားအမေရိကန်မျိုးသမီး Stacey Abrams ပါပဲသူရေးနေရတဲ့ကိစ္စကအမေရိကန်တနိုင်ငံလုံးလူမျိုးရေးနဲ့ပတ်သက်ပြီးတော့သတိထားမိစရာဖြစ်ခဲ့ပါတယ်။ဒီကနေ့ခမ်းနားမှာဒီမိုကရက်တစ်ပါတီကသူ့ကိုတုံ့ပြန်မိန်ကွန်းပြောမဲ့သူဖြစ်ရွေးချယ်လိုက်တာဟာမတူကွဲပြားမှုကိစ္စကိုဒီမိုကရက်ပါတီကအာရုံစိုက်ထားတယ်ဆိုတာကိုအချက်ပြလိုက်တဲ့သဘောလည်းဖြစ်ပါတယ်။လွှတ်တော်နေရာလုံးရဲ့ရှေ့မှာဒီကနေ့ညသမ္မတထရမ့်ပြောကြားမဲ့နိုင်ငံတော်ခြေပြမိန်ကွန်းကိုဝါရှင်တန်ဒီစီစံတော်ချိန်အင်္ဂါည9နာရီမြန်မာစံတော်ချိန်ဗုဒ္ဓဘုနေ့မနေ့ခင်းစစ်နိုင်ခွဲမှာစတင်မှာပါဒီခန္ဓာကိုယ် VOE မြန်မာပိုင်း website နဲ့ Facebook ကနေလည်းတက်ရိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်